ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟီဇာအနေနဲ့ဖေဗူအာရီလ1ရက်နေ့ကပြုလုပ်ခဲ့တဲ့ Channel News Asia သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာမြန်မာနိုင်ငံကိစ္စဖြေရှင်းရေးမှာအာဏာခွဲဝေယူရေး Power Sharing လို့ပြောဆိုသုံးနှုန်းခဲ့ခြင်းမရှိကြောင်းအထူးကိုယ်စားလှယ်ရဲ့ယုံကဗုဒ္ဓဟူးနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ဖြေရှင်းထားပါတယ်။ Channel News Asia သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိစ္စဖြေရှင်းရေးမှာအာဏာခွဲဝေယူရေး Power Sharing ကိုနိလန်တစ်ခုအဖြစ်အကြံပြုတယ်လို့ဖော်ပြခဲ့ခြင်းဟာပါရင်ဖော်ပြခြင်းသာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့က Channel News Asia သတင်းဌာနနဲ့တွေ့ဆုံမေးမြန်းစဉ်မှာတော့နိုင်ငံရေးအပြောင်းအလဲအတွက်စစ်တပ်ကိုစန့်ကျင်တိုက်ခိုက်နေတဲ့လူငယ်လေးတွေအနေနဲ့လည်းရေရှည်အတွက်စဉ်းစားကြဖို့နဲ့နိုင်ငံရေးအပြောင်းအလဲတစ်ခုဟာနေချင်းညာချင်းမဖြစ်နိုင်ဘဲလုပ်ငန်းစဉ်တစ်ခုလိုအပ်ပါတယ်။ဒါကြောင့်လူငယ်တွေအနေနဲ့တေးသေးကြေးကြေးဆိုပြီးလုပ်နေတာတဲ့ရှင်သန်မှုတစ်ခုအတွက်ရည်ရွယ်လှုပ်ဆောင်သင့်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟီဇာကထည့်သွင်းပြောဆိုခဲ့ပါတယ်။